ဘင်္ဂလားဒေ့ချ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့မွတ်စလင်အမျိုးသားတွေကိုမွတ်စလင်ကျမ်းဖွဲ့ဖက်အဖွဲ့တွေကဖမ်းဆီးခေါ်ဆောင်တာတွေရှိတာကြောင့်ဒုက္ခသည်စခန်းကအမျိုးသားတွေအားလုံးနေပါထွက်ပြေးတိမ်းရှောင်နေရတယ်လို့မွတ်စလင်ဒုက္ခသည်တူကပြောပါတယ်အကျမ်းဖက်မွတ်စလင်အဖွဲ့တွေဟာဒုက္ခသည်စခန်းကလူငယ်တွေကိုဖမ်းဆီးခေါ်ဆောင်ပြီးလူသစ်စုဆောင်ပေးနေတာဖြစ်တယ်လို့လည်းအာရခတ်တပ်တော် AA ကထုတ်ပြန်ထားတာရှိပါတယ်သတင်းအပြည့်အစုံကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုကိုရဲမုံကပြောပြပေးမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကမွတ်စလင်ဒုက္ခသည်တွေစခန်းမှာရှိတဲ့အသက်10နှစ်ကနေအသက်60အောက်အမျိုးသား900ကျော်လောက်ကိုဒီရက်ပိုင်းအတွင်းမှာပဲ ARSA စတဲ့မွတ်စလင်အကြမ်းဖက်အဖွဲ့တွေဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့မွတ်စလင်ဒုက္ခသည်တူကပြောပါတယ်
ကိုကာရာတော့အရေးဆိုပဲခေါ်ရတာသူတို့ခေါ်ရတဲ့လူတွေကသူတို့အစီအစဉ်ရှိတာတော့သူတို့စီမံသူတို့နဲ့ပူပေါင်းပြီးတော့ပါဝင်ပြီးတော့သူတို့ကအလောလောတဲ့လူတွေကိုပဲသူတို့ခေါ်ရဖို့အစီအစဉ်ဒါပေမဲ့ဒီမှာအောက်ကြီးမှာလာပြီးတော့သူတို့ကအဲ့လိုမလုပ်ဘူးအဲ့လိုမလုပ်ဘဲနဲ့သူတို့မှဟိုးစားကြောတလောက်တော့လူမှမရှိလိုက်တာဒါပေမဲ့သူတို့ကနေရတဲ့ခလူတွေကိုကလေးတွေကိုစနေနေ့စေတုံးနဲ့ဆယ်လေးနဲ့အရွေရှိတဲ့ကလေးတွေကိုတော့မှသူတို့ကဖမ်းဆီးပြီးတော့ခေါ်ရတာရှိတယ
်။အဲ့ဒီမွတ်စလင်အကြမ်းဖက်အဖွဲ့တွေအနေနဲ့ဒုက္ခသည်စခန်းကမွတ်စလင်အမျိုးသားတွေကိုဖမ်းဆီးခေါ်ဆောင်ပြီးတော့စစ်ကောင်စီကိုပို့ပေးနေတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။အရဟုတ်တယ်သူတို့ကအရေးစွာနေပြီးတော့ဟိုတားရဲတူအရေးစွာကိုဝင်ပွားထွက်ခေါ်ရတယ်လို့ပြောတယ်။ဒါမှဟိုမှာသွားပြီးတော့ပို့ပေးလိုက်တာတော့အကောင့်ဟိုမှာပဲပို့ပေးလိုက်တယ်စစ်ကောင်စီကိုပဲသွားပို့ပေးလိုက်တယ်။ဒီမှာသွားတဲ့လူတွေကနေပြီးတော့ဒီမှာဖွင့်ဆက်တာတွေရှိတယ်။ဖွင့်ဆက်တဲ့ရှိမှသူတို့ကပြောခဲ့တယ်ဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီမှာလာအပ်ခဲ့တယ်ဟိုမှာစစ်ကောင်စီကလာအပ်တယ်။အရင်နဲ့ပဲကျွန်တော်တို့ကနေပြီးတော့ကျွန်မဟိုအင်မတန်မအကကနနေရတဲ့ဘူဇာရှေးတဲ့ကိုတွားရတယ်မြဲတဲ့ဒါမှကျွန်တော်ကနေပြီးတော့ကျွန်တော်တက်ဆူတုံးပြောပါကျွန်တော်ကအတန်းနဲ့ရှင်ပြီးတော့ကျွန်တော်လာလို့ရမှာဖွင့်သွားလိုက်ကျွန်တော်မမြင်ဘူးအဲ့လိုတဘောပဲသူတို့ကလာပြောရတယ်အမြဲတည်
းလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိတဲ့အသက်10နှစ်အထက်နဲ့အသက်60အောက်အမျိုးသားတွေအားလုံးနှိပါဟာအကြမ်းဖက်အဖွဲ့တွေရဲ့ဖမ်းဆီးမှုကနေလွတ်မြောက်ဖို့ဖေလွရာကိုထွက်ပြေးပုန်းနေကြရတယ်လို့မွတ်စလင်ဒုက္ခသည်တူကပြောပါတယ်
အခုဒုက္ခသည်တစ်ခါမှ60အောက်ဟိုစားစနေအထက်ကမှကလေးဘလူတွေပဲမရှိဘူးအခုရှောင်းရှောင်းနေတာပဲသူတို့ကစကန်းဟိုစားအဓိကမထားဘူးရတဲ့နေရာမနေကြတော့သူတို့ကဆွေးယူသွားတာသူကအခုရှောင်းနေတာပဲမဆက်မတော့ပဲနဲ့ရှောင်းနေရတာဒီလီမျိုးနဲ့ဟိုစားသူတို့လူတွေကမထမဒုက္ခရနေကြတယ
်မွတ်စလင်အများစုနေထိုင်တဲ့ရခိုင်မြောက်ပိုင်းကမောင်းသောဗုဒ္ဓတောင်မြို့နယ်တွေမှာစစ်ကောင်စီနဲ့အေအေကြတိုက်ပွဲတွေဇက်တိုက်ပြင်းထန်နေတာဟာလာနေချီရှိနေပြီးစစ်ကောင်စီဘက်ကတပ်စခန်းတွေတပ်မဌာနချုပ်တွေကိုတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေရတာလည်းဖြစ်ပါတယ်အခုလိုစီအေအေရဆုံးရှုံးမှုတွေရှိနေတဲ့စစ်ကောင်စီဟာမွတ်စလင်အကြမ်းဖက်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့အဲ့ဒီဒေသတွေမှာနေထိုင်တဲ့မွတ်စလင်တွေကိုအသင်းအာရမစစ်သားစုဆောင်းပြီးတော့သူတို့အကျိုးစီးပွားအတုံးချနေတယ်လို့လည်းအာရခတပ်တော်အေအေဘက်ကမေလ၈ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင် American ငြိမ်းချမ်းရေး Institute USIMB ရဲ့လေးလံချက်စာတမ်းတစ်ခုမှာလဲစစ်ကောင်စီဟာမွတ်စလင်တွေကိုစစ်သားတွေစုဆောင်းပြီးတင်နန်းပေးရမှာ Jihad ဝါဒနဲ့ဟောပြောစည်းရုံးနေတယ်လို့စစ်သားအဖြစ်စုဆောင်းခံရကနေထွက်ပြေးလာသူတို့ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖော်ပြထားပါတယ်ခင်ဗျာ။